အခုတော့ဥက္ကဋ္ဌခင်မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ပိုင်းကုမ္ပဏီတွေဟာနိုင်ငံခြားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တာမျိုးရှိသလိုနိုင်ငံခြားကုမ္ပဏီကို contract ပေးပြီးခိုင်းတာမျိုးလည်းရှိပါတယ်။စစ်တပ်ပိုင်းကုမ္ပဏီကလုပ်ပိုင်ခွင့်ချပေးပြီးနိုင်ငံခြားကုမ္ပဏီကအရင်ရောလူပါစိုက်ပြီးအကောင့်ထဲပို့ရတဲ့ဖက်ဆက်လုပ်ငန်းဖြစ်ပါတယ်။ဒီအကြောင်းဥက္ကဋ္ဌခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
စစ်တပ်ပိုင်ကုမ္ပဏီတွေဖြစ်တဲ့ MEHL MEC တို့မဟုတ်သူတို့လက်အောက်ခံကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီ14ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဆိုပါတယ်ဒီကုမ္ပဏီတွေဟာစီးပွားရေးလုပ်ငန်းမျိုးစုံကိုလုပ်ကင်ကြပါတယ်စစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဆက်သွယ်ပြီးကန်ထရိုက်ရယူတဲ့နိုင်ငံခြားကုမ္ပဏီက44ခုရှိပါတယ်တဲ့အထင်ရှားဆုံးတက်မတော်တရုတ်ဖက်ဆက်လုပ်ငန်းကတော့တရုတ်နိုင်ငံပိုင်း One Bau Limited နဲ့စစ်တပ်ပိုင်း MEHL တို့ဖက်ဆက်လုပ်တဲ့မုံရွာကဒေဗလောင်းတောင်ကျင်းနီလုပ်ငန်းဖြစ်ပါတယ်။မြန်မာအစိုးရတပ်တုတွင်ဌာနက58ရာခိုင်နှုန်း One Bau Company က30ရာခိုင်နှုန်းစစ်တပ်ပိုင်း MEHL က19ရာခိုင်နှုန်းအများအစွန်းကိုခွဲဝေကြပါတယ်။ One Bau Company ရဲ့လက်အောက်ခံမြန်မာရန်စီကျင်းနီ Limited ကလည်းစပယ်တောင်နဲ့ကျင်းစင်တောင်ကျင်းနီထုတ်လုပ်ရေးမှာတရုတ်ရာစီကုမ္ပဏီက57ရာခိုင်နှုန်းစစ်တပ်ပိုင် MEHL က49ရာခိုင်နှုန်းအများအစွန်းကိုခွဲဝေယူဖို့သဘောတူကြပါတယ်စစ်တပ်ဘက်ကလုပ်ပိုင်ခွင့်လိုင်စင်ချပေးတဲ့အခါနိုင်ငံခြားကုမ္ပဏီကအမြင်အနည်းစိုက်ပြီးလုပ်ငန်းတစ်ခုလုံးကိုတာဝန်ယူလုပ်ကင်ပါတယ်ဖက်ဆက်လုပ်ကမ်းမှာချိန်ဝိုင်းနေရှိသလိုသိလာမြင်လာတာတွေလည်းရှိပါတယ
်ဥပမာတမနီလုပ်ငန်းမှာတောင်ကိုရီးယားကုမ္ပဏီနဲ့စစ်တပ်ပိုင်းMEHL တို့ဖက်ဆက်လုပ်ကံပြီးအကျိုးအမြတ်ကိုစစ်တပ်ပိုင်ကုမ္ပဏီက90ရာခိုင်နှုန်းယူရာကိုရှင်းလင်းတယ်လို့ဆိုပါတယ်။ပြင်သစ်ပိုင်တီလဝါဘီလက်မြေလီမိတက်နဲ့စစ်တပ်ပိုင် MEHL လက်အောက်ခံစင်မင်းဘီလက်မြေရဲ့ဖက်ဆက်လုပ်ငန်းကိုလည်းပွင့်လင်းတယ်လို့ဆိုပါတယ်။အလုံးစိတ်ကန်းအမှတ်နှစ်တိစောက်ဖို့အတွက်စစ်တပ်ပိုင်ကုမ္ပဏီတွေကိုအိန္ဒိယကုမ္ပဏီတစ်ခုကမြေငှားကပေးရပါတယ်။ဒါပေမဲ့ဒီမြေကိုစစ်တပ်ပိုင်ကုမ္ပဏီကဘယ်လိုနည်းနဲ့ပိုင်ဆိုင်ထားတယ်ဆိုတာကိုတော့ကုလသမဂ္ဂမစ်ရှင်ကမပြောနိုင်ပေဖြစ်နေပါတယ်။အမေရိကန်ဥရောပသမဂ္ဂကနေဒါဩစတြေးလျစတဲ့ဒီမိုကရေစီနိုင်ငံတွေဟာမြန်မာကိုစစ်လက်နက်ပစ္စည်းမရောင်းဖို့စစ်မှုရေးရာမှာအကူအညီမပေးဖို့ဆုံးဖြတ်ထားကြပါတယ်
။တမတော်ကိုလက်နက်ပစ္စည်းရောင်းချနေတဲ့နိုင်ငံခြားကုမ္ပဏီ14ခုရှိတဲ့အနေနဲ့12ခုဟာအစိုးရပိုင်းတွေဖြစ်ပါတယ်။တရုတ်ရုရှားအိန္ဒိယမြောက်ကိုရီးယားနဲ့ယူကရိန်းကနိုင်ငံပိုင်ကုမ္ပဏီတွေဟာမြန်မာစစ်တပ်ကလက်နက်ပစ္စည်းရောင်းချပါတယ်။ဣသရေလကတော့အရင်ရောင်းခဲ့ပြီးနောက်ပိုင်းမှာမရောင်းတော့ဘူးလို့ဆုံးဖြတ်လိုက်ပါတယ်။တနိုင်းဒေသလယံသာဒစစ်စင်ရေးမှာတပ်မတော်ဟာရဟယင်သုံးပြီးတိုက်ခိုက်တာတွေ့ရပါတယ်။ရုရှားစစ်ပစ္စည်းဟာအလွန်အသုံးဝင်ကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်2019အေပီလကမော်စကိုမှာပြောသွားပါတယ်။ပြည်တွင်းမှာစီးပွားရေးအင်အားကြီးမားတဲ့တပ်မတော်ဟာစစ်လက်နက်ပစ္စည်းကိုလိုအပ်သလိုဝယ်ယူနိုင်တဲ့အခြေအနေရှိပါတယ်စစ်တပ်ပိုင်ကုမ္ပဏီကို NLD အစိုးရဘာမှမလုပ်နိုင်ပါဘူ
းစစ်တပ်ပိုင် MEC မြန်မာစီးပွားရေးကော်ပိုရေးရှင်းဟာတရုတ်အစိုးရ CDB ဘဏ်က2010မှာယူရိုငွေသန်း1100ချေးယူခဲ့ပါတယ်ရည်ရွယ်ချက်ကမြန်မာမှာတမနီစက်ယုံတည်ဆောက်ဖို့ဖြစ်ပါတယ်အခုတော့တမနီစက်ယုံဟာအရှုံးပေါ်နေလို့တရုတ်စီကစစ်တပ်ပိုင်ကုမ္ပဏီချေးထားတဲ့ငွေကို NLD အစိုးရကပြန်ဆက်နေရကြောင်းမန္တလေးတိုင်းခေတ္တဝန်ကြီးချုပ်ဦးဇာနီအောင်ပြောတာကိုဖေဖော်ဝါရီလ20ရက်နေ့ထုတ်အေယာဝတီမဂ္ဂဇင်းမှာရေးသားပါတယ်။အရင်ရောအတိုးရောပေါင်းရင်ယူရိုငွေတန်း1600တရုတ် CDB ဘဏ်ကိုဆက်ရမှာဖြစ်ပါတယ်။အခုတော့ NLD အစိုးရဟာဒီနေ့ယူရိုငွေ3သိန်းကျော်ဒါမှမဟုတ်ကျပ်တန်း900နီးပါးတရုတ်ဘဏ်ကိုပေးဆက်နေရပါတယ်။ NLD အစိုးရဖွဲ့စည်းပြီးမကြာမီတရုတ်စီကယူထားတဲ့အကျွေးကိုပြန်ဆက်နေရတာဖြစ်ပါတယ်။
တရုတ်ဘဏ်ကငွေကိုစစ်တပ်ပိုင်ကုမ္ပဏီကချေယူပြီးတမနီလုပ်ငန်းစီမံကိန်းအကောင့်ထဲပေါ်ပါတယ်။အရှုံးပေါ်တဲ့အခါမှာအစိုးရလက်ထက်ထိုးထည့်လိုက်တဲ့အတွက်အစိုးရကအကျွေးဆက်နေရကြောင်းတိုင်းလွတ်တော်အမတ်ဒေါ်ငိမ့်ကျက်နွေကထောက်ပြပါတယ်။စစ်တပ်ပိုင်ကုမ္ပဏီရဲ့အမြတ်အစွန်းကိုစစ်တပ်အတိုင်းဝိုင်းကခန်းစားရပြီးမဆက်နိုင်တဲ့နိုင်ငံခြားအကျွေးကိုအယက်သားအစိုးရကပေးဆက်နေရတဲ့သဘောသက်ရောက်နေပါတယ်။ရွေးကောက်တင်မြောက်ထားတဲ့အယက်သားအစိုးရရဲ့ဆုံးဖြတ်ချက်ကိုစစ်တပ်ကလိုက်နာမှသာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်လို့ရမှာဖြစ်ပါတယ်။လက်တွေ့မှာတက်မတော်ဟာအစိုးရအဖွဲ့ထဲမှာတည်ကြတည်ရှိနေတဲ့အစိုးရတစ်ခုလိုဖြစ်နေပါတယ်။ ပြည်တွင်းမှာရောနိုင်ငံများနဲ့ဆက်ဆံရမှာရောစစ်တပ်ကသာလွှမ်းမိုးနိုင်တဲ့အနေအထားမှာဖြစ်ပါတယ်စစ်တပ်ရဲ့အကျိုးစီးပွားကိုအထောက်အကူပြုတဲ့အယက်သားအစိုးရမျိုးကတံပတော်ကလူလားမှာဖြစ်ပါတယ်ခင်ဗျာ